ရန်ကုန်တိုင်းမြန်ကုန်းမြို့နယ်နဲ့အင်းစိန်မြို့နယ်အတွက်မှာဒီနေ့ဘုံပေါက်ခွဲမှုတွေ၅ကြိမ်ထပ်မံဖြစ်ပွားခဲ့တယ်လို့မြို့ကန်တွေကပြောပါတယ်။ပေါက်ခွဲမှုတွေဖြစ်ပြီးတဲ့နောက်စစ်ကောင်စီတပ်တွေဘက်ကရက်ကွက်တွေအတွင်းမှာပစ်ခတ်မှုတွေရှိခဲ့တယ်လို့လည်းပြောပါတယ်။ဒီအကြောင်းပြည်စုံကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ရန်ကုန်မြို့ကမြန်ကုန်းမြို့နယ်နဲ့အင်းစိန်မြို့နယ်တွေမှာတော့ဒီနေ့မှာဘုံပေါက်ခွဲမှုတွေနဲ့အတူပစ်ခတ်မှုတွေလည်းဖြစ်ပွားခဲ့ပါတယ်။မြန်ကုန်းမြို့နယ်ပြည်နယ်အောင်တရားနီးကသမိုင်းတရက်ကွက်မှာတော့ဒီနေ့နေ့တယ်နှစ်နာရီကျော်လောက်ကဘုံပေါက်ကွဲမှုနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။မြန်ကုန်းမြို့နယ်လူမှုကြီးကြပ်ရေးဌာနဦးစီးမှုရုံးနဲ့ပြည်တွင်းခွန်များရုံးသားမှပေါက်ကွဲမှုဖြစ်တာလို့သမိုင်းတရက်ကွက်မှာနေထိုင်သူဒေသခံတဦးက VOE ကိုပြောပါတယ်
။နှစ်နာရီခန့်လောက်ကစဖြစ်တာဗျ။နှစ်နာရီခန့်လောက်မှာတော့တလုံးပေါက်တယ်။အတန်ကျေတော့ကျေတယ်။အဲ့ဒါလည်းပြည်တယ်ဒါပေမဲ့နှစ်နာရီ၄၅လောက်ကတခါထည့်ပြီးတလုံးခတ်တော့တယ်။လောက်ရကရုံးနဲ့အခုရုံးချမှာတောက်ထားလို့ဆိုရတယ်။သူကအမှတက်ဆဲထားပြီးတော့ဘူးနာပါဆိုသူတို့ကားတော့ပြင်မဖြစ်တော့ဘူးအဲ့နာကိုသူလမ်းအောင်ပိတ်ထားတာကျင်းနေကြကျင်းနေဆိုတာကျွန်တော်တို့ရတော့သူတို့ရုံးနေဆိုရင်လမ်းနှစ်လမ်းသုံးလမ်းမချတာဘူးကျွန်တော်တို့ရတော့သူတို့ရုံးနေဆိုရင်လမ်းနှစ်လမ်းသုံးလမ်းမချတာမဲ့တော်တော်ကြိတ်မားမားကိုကြားရတယ်ခင်ဗျာ
ပေါက်ကွဲမှုကပြင်းထန်တဲ့အတွက်ထိခိုက်ဒဏ်ရာရတာတွေရှိနိုင်တယ်လို့သူကပြောပေမဲ့ပေါက်ကွဲမှုဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီတပ်တွေဘက်ကရက်ကွက်အတွင်းမှာပစ်ခတ်တာတွေစစ်ဆေးတာတွေတင်းတင်းကြပ်ကြပ်လုပ်နေတာကြောင့်ဘလောက်ထိထိခိုက်ဒဏ်ရာရတယ်ဆိုတာအတိမပြုနိုင်ဘူးလို့လည်းဆိုပါတယ်ဒါနဲ့ပတ်သက်ပြီး VOE အနေနဲ့လည်းအခုချိန်တော့တိကျအတိပြုနိုင်ရင်တော့မရှိသေးပါဘူးပေါက်ကွဲမှုဖြစ်ပြီးတဲ့နောက်စစ်ကောင်စီတပ်တွေဘက်ကရက်ကွက်တွေအတွင်းမှာတနက်တီနဲ့ဇက်တိုက်ပစ်ခတ်တာတွေရှိခဲ့ပြီးတော့အချက်30လောက်ထိရှိတယ်လို့လည်းသူကစပြောပါတယ်
အဖေမတချင်ဖြစ်တဲ့ပေါက်တဲ့ချိန်မှာကြလိုက်ပြီးတော့ပြစ်တာကအခုဆံကတမအုပ်ဒီကိုအဓိကထားပြီးလိုက်ပြတဲ့ပုံနဲ့အဲ့ဒါကိုလိုက်ပြတဲ့လိုက်ပြလဲပြီးလဲပြီးတော့လမ်းကြီးလမ်းနေတဲ့အထိကလိုက်ပြီးဝင်ပြီးတော့ပြတဲ့ပုံနဲ့ဖြစ်တာခဏအချက်30လောက်လည်းကြတောက်ချဆွဲပြီးပြတဲ့ပုံနဲ့ဖြစ်တယ်ခဏဒီပြတဲ့ခါတော့တခါဖြစ်ပြီးတဲ့ချိန်မှာတော့ထပ်ပြတဲ့ပြည့်စွတ်နေရာရေးရေးပြီးပြတဲ့ပုံနဲ့တောင်းကြရတယ်ခဏ
ဒါပြင်ပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အချိန်မှာသမိုင်းတရက်ကွက်အတွင်ရောက်ရှိနေသူမျိုးကန်နောက်တူကလည်းသူကြုံတွေ့ခဲ့ရတဲ့အခြေအနေကို VOE ကိုအခုလိုပြောပါရယ်
။မဖြစ်ခင်တနအိဝဲကျော်တော့ကအဲ့မှာရောက်နေပါတော့။ကျောင်းဒီတော်ကျွန်တော်တို့ကဟိုဟုတ်ကဲ့ဒီလမ်းကျော်တော့မှာဟောမျိုးရှိတော့အဲ့မှာသွားရတယ်။ဒါပေမဲ့အဲ့ဒီနေရာကအနည်းငယ်ပိတ်ရတာတော့တပတ်ခြေရက်ကျော်ကောင်းရှိသွားတယ်။လူရောစပိန်ရောဘာမှပြိမဖြစ်တာပေါ့တော့။အဲ့လိုမျိုးပြိထတာဟုပေါက်တယ်ဆိုတော့ကျွန်တော်လည်းအိမ်ပေါ်မှာဆိုတော့မသိဘူး။အိုးဆိုတော့ကိုရောအိမ်ပေါ်မှာရဲဘာမှလုပ်လို့မရဘူး။ဒီကျွန်တော်ကလည်းပြန်နေလာတာဆိုတော့အာညနေ3က4နိုင်တော့မှကျွန်တော်အပြင်ပြန်လာတာပေါ့။ဟိုသူတို့ညိမ့်ပေါ့လေ။ဘာသူတို့ကဘာလုပ်မှန်းသိဘူး။နှလုံးပေါက်တာပေါ့။ပေါက်ပြီးတော့တိုင်းနေပြစ်တာတော့အချက်30-40လောက်ရှိတယ်။ဟိုတွေ့လို့ပြစ်တာလားမတွေ့လို့ပြစ်တာလားတော့ဒီချာတော့မသိဘူးကြာ။ပြစ်တာကတော့ကို3-4ရောက်ပဲဇုံပဲကြည့်ကြတာမျိုးတော်တော်ပဲဟိုဆက်တက်ပြစ်ဆိုတယ
်။အခုပေါက်ကွဲမှုဖြစ်ပွားခဲ့တဲ့နေရာမှာမျိုးနဲ့အခွန်ရုံးနဲ့လာဝကရုံးလိုဌာနဆိုင်ရာရုံးတွေရှိတာကြောင့်လုံုံရည်တွေတင်းကျပ်ထားပြီးအခုနောက်ပိုင်းရင်အသွာလာတွေကိုခွင့်မပြုတော့ဘဲလမ်းပိတ်ထားတာဖြစ်တယ်လို့မြို့ကန်တွေကပြောပါတယ်။အဲ့လိုလမ်းပိတ်တာတွေနဲ့လုံုံရည်တွေတင်းကျပ်ထားတဲ့ကြားကပဲအခုလိုပောက်ကွဲမှုဖြစ်ပွားခဲ့တာပါ။ဒီပောက်ကွဲမှုကြောင့်အဲ့နားတဝိုက်မှာတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမှုတွေလမ်းပိတ်ဆို့တာတွေရှိတယ်ဆိုပြီးတော့တမိုင်းတရက်ကွက်ဒေသခံကပြောပါတယ
်။ဖြစ်တဲ့အချိန်မှာတော့ကားတွေကိုစစ်တယ်လို့ကြားတယ်ခင်ဗျာ။ဒီနံနံမှာမြန်မာပြည်မှာကျွန်တော်တို့ရင်းကားကြီးစေကားကြီးရောက်ပြီးဇုံဇုံဆာဆာပြီးဒီဘက်ထိပ်ဒီဘက်ထိပ်ဟိုတို့ကလမ်းပိတ်လိုက်တဲ့သဘောဖြစ်သွားတာပေါ့ခင်ဗျာဒီလိုလာတယ်ဆိုရင်ကွယ်ဟိုအခုကျွန်တော်တို့ဆက်ဆိုရင်ခမတမ်းရုံးတရတဲ့လူတွေဆိုရင်ရုံးပြန်လာမှအဆင်မပြေဘူးဖြစ်တယ်နံနံမှာလည်းလူတွေကညာတာပြီးအလုပ်ထွက်ကြတာဖြစ်ပါတယ
်ဒါပြင်ဒီနေ့မနက်ပိုင်းကလည်းအင်းစိန်မြို့နယ်အတွင်းမှာဘုံသုံးလုံးပောက်ကွဲခဲ့ပါသေးတယ်မနက်၈နာရီခွဲလောက်ကနေ၉နာရီကြာမှအင်းစိန်မြို့နယ်အတွင်းကကားမတ်တိုင်တွေမှာပောက်ကွဲမှုတွေဖြစ်ပွားခဲ့တာဖြစ်ပြီးတော့ထိခိုက်ဒဏ်ရာရတာမရှိဘူးလို့ပြည်တွင်းသတင်းတွေမှာတော့ဖော်ပြနေပါတယ်။မနေ့ည10နာရီခွဲလောက်ကလည်းကြီးမနိုင်မြို့နယ်အထွေအုပ်ရုံးအနီးမှာပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့မျိုးကန်တူက VOE ကိုပြောပါတယ်။ပြီးခဲ့တဲ့ February 1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆီအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဇက်တိုက်ဖြစ်ပေါ်လာခဲ့သလိုပောက်ကွဲမှုတွေပြစ်ခတ်တိုက်ခိုက်မှုတွေဟာလည်းနိုင်ငံတော်မှာနေ့စဉ်လို့ဖြစ်ပေါ်နေပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ